ကချင်လူလဲ့အစ်တမတော် KIA နဲ့ဘူပေါင်းတပ်တွေဟာမတ်လ3ကစပြီးတော့စစ်ကောင်စီတပ်စခန်းတွေကိုထိုးစစ်ဆင်တိုက်ခိုက်ခဲ့ရမှာတနင်္ဂနွေနေ့ကတော့ဆွန်ဘရဘွန်ချီဆိုင်တပ်စခန်းနဲ့ဝိုင်းမော်မြို့နယ်အတွင်းကတပ်စခန်းတော်တော်များများကိုဘူပေါင်းတပ်တွေနဲ့အတူသိမ်းယူနိုင်ခဲ့ကြောင်း KIA ပြန်ကြားရေးတာဝန်ခံမူကြီးနော်ဘူးကပြောပါတယ
်မနေ့ကအပြည့်အစုံသိမ်းနိုင်တဲ့စခန်းတွေကတော့ဆွန်ဘရဘွန်ပေါ့နော်ဆွန်ဘရဘွန်ခလာရီရ46တပ်စခန်းကိုလည်းမနေ့ကပြည့်တပ်သိမ်းဆီလို့ရပါပြီအဲ့ဒါကဲနောက်ဝိုင်းမော်မြို့နယ်ဘက်မှာကျနေတယ်ကျွန်တော်တို့มีคำสถานกระทำสถานสมาณยังไอ้ขั้นชี้อยู่เลยมันเนี่ยติ้งแหละจะติดไปเลยครับเนี่ยจีดอนการเนี่ยติ้งแหละบ่ดีขั้นชี้เนี่ยอารมณ์ปองเราสิทธิ์คู่เราใช่บ่ได้ครับเนี่ย
ซอมบราบันชีไซคลายา46ห่าปิจีนาปูตาโอกาลันเนี่ยซอมบราบันမျိုးเนကိုထိ ंछ ုတ်ထားတယ်အရေးပါတဲ့စကမ်းဖြစ်ပြီးတော့မတ်လဇန်ကစတင်ပြီး2လခန့်တိုက်ခိုက်ခဲ့တာဖြစ်ကြောင်းဘုံမကြီးနော်ဘူးကဆက်ပြောပါတယ
်ซอมบราบันကတော်တော်အရေးပါတဲ့စကမ်းဖြစ်ပါတယ်မကြီးနာပူတော်ဦးလာရဲ့ပေါ့နော်အဲသူကခရစ်ထောက်ခါနဲ့ဖြစ်ပါတယ်။နောက်ဦးစံဘပုံမြင့်ရဲ့လူချင်းကြီးယူထားတဲ့ခါနဲ့လည်းဖြစ်ပါတယ်။ကျတို့တတ်မဟာသူတတ်ရင်းခုနှစ်တို့တတ်ရင်းလေးတို့ကိုသင်ချုပ်ထားတဲ့ဒူဟာခါနဲ့ဖြစ်ပါတယ်။ကျွန်တော်တို့တိုက်တာကတော့သုံးလပိုင်းကနဲ့တိုက်တာကျွန်တော်နလကြော်ကြော်လောက်တိုက်တာပေါ့
နလကြော်ကြာတိုက်ပွဲအတွင်းမှာစစ်ကောင်စီဘက်ကလေကြောင်းကဘုံကျဲတိုက်ခိုက်တာတွေရှိခဲ့တဲ့နောက်ဆွန်ဘရဘန်မြို့ကန်တွေဟာနေရက်ဆွန့်ခွာထွက်ပြေးနေကြပါတယ်လောလောဆယ်မှာတော့ဆွန်ဘရဘန်မှာတိုက်ပွဲတွေငြိမ်သက်သွားပြီမဲ့ထောင်ထဲချီတဲ့စစ်ဆောင်တွေကတော့တောတောင်တွေထဲမှာပုံအောင်နေကြစေဖြစ်ပြီးတော့ပြည်ကြီးသားပူတာကိုလမ်းပိတ်နေတာကြောင့်ရိတ်ခါနဲ့စီဝါအပါဝင်အဆအဆအခက်ခဲနေကြောင်းဒေသခံတူကပြောပါတယ်
ဟုတ်တယ်တိုက်ပွဲတော့ငြိမ်သွားတယ်ခုပြီးသွားတယ်လို့တော့ပြောတာလဲရှင်တော့တဲမှာပဲပုံနေတာတစ်ထောင်ကျော်လောက်ရှိမယ်ကျန်ထောင်နေရအောင်လို့ရှိဒီဘက်လမ်းပိတ်ထားတော့အားလုံးကခက်ခဲနေတာ
ဆွန်ဘရဘွန်မြို့ကိုမတ်လဒုတိယပတ်လောက်ခရေကပြန်ရေကတင်းယူခဲ့တာဖြစ်ပြီးတော့အခုခါမှာဆွန်ဘရဘွန်မြို့ကိုထိ ंछ ုတ်ထားတဲ့စခန်းကိုပါတင်းယူနိုင်ခဲ့တာလည်းဖြစ်ပါတယ်ဝိုင်းမော်မြို့နယ်တွေကတင်းယူခဲ့တဲ့စခန်းတွေမှာအရေးကြီးတဲ့စခန်းတွေကတော့အင်ကရန်စခန်း၊ဂါဂန်စခန်း၊စမတ်စခန်းတို့ဖြစ်ကြောင်းဘူမကြီးနော်ဘူးကပြောပါတယ်စစ်ကောင်စီကတော့ကချင်ပြည်နယ်အတွင်းတိုက်ပွဲသတင်းတွေနဲ့ပတ်သက်ပြီးတော့သတင်းထုတ်ပြန်တာမတွေ့ရသေးပါဘူး2016ခုနှစ်ကမြန်မာစစ်တပ်ဘက်က၄လကျော်ကြာအပြင်းထန်တိုက်ခိုက်သိမ်းယူခဲ့တဲ့ဂီဒွန်စခန်းကိုတော့၈နှစ်ကြာမှ KIA ကပြန်လည်သိမ်းယူခဲ့ပါတယ်ဝိုင်းမော်မြို့နယ်တဲကစခန်းတွေကိုတော့မေလ၃ရက်နေ့ကစတင်တိုက်ခိုက်ပြီးမေလ၅ရက်နေ့မှာသိမ်းယူခဲ့တာပါမတ်လ9ရက်နေ့ကစတင်ခဲ့တဲ့ KIA နဲ့ပူးပေါင်းတပ်တွေရဲ့စစ်စင်ရေးအတွင်းမှာကချင်ပြည်နယ်အတွင်းကစစ်ကောင်စီတပ်စခန်းအကြီးငယ်80ကျော်ကိုသိမ်းပိုက်ခဲ့ကြောင်းကြေညာထားပြီးတော့ဒီအပိုင်းတွေမှာတော့မိုးမောက်မြို့နယ်မှာစစ်ရေးတင်းမာနေစေဖြစ်ပါတယ်ခင်ဗျာ